ကုလသမဂ္ဂမှာတော့တွင်မှုချုပ်အစ်စ်တယောက်ပြောင်းသွားပါပြီခင်ဗျာ။တောင်ကိုရီးယားနိုင်ငံသားမစ္စတာဘန်ကင်မွန်ဟာမနေ့တုန်းကပဲသူ့ရဲ့ရုံးလုပ်တွေကိုကုလသမဂ္ဂမှာစတင်လိုက်ပါပြီ။သူ့ရဲ့ပထမဦးစားပေးဖြည့်ရှင်းကင်တွယ်သွားမယ်စီးရင်ထဲမှာတော့မြောက်ကိုရီးယားနဲ့ဆူဒန်နိုင်ငံကအကြက်တဲကိစ္စတွေပေါ်ပေါ်မှာလေ။မစ္စတာဘန်ကင်မွန်ဟာမနေ့တုန်းကပဲကုလသမဂ္ဂစာအုပ်အပြင်ဘက်မှာသတင်းတောက်တင်နဲ့တွေ့ဆုံပြီးတော့ပြောဆိုခဲ့ပါသေးတယ်။သူပြောခဲ့တဲ့အထက်မှာအခုချိန်ဟာဖြင့်ကမ္ဘာမှာတုံ့လောက်ချောက်ချားစရာကောင်းတဲ့နိုင်ငံတကာအရေးခင်းနေရှိနေတဲ့အချိန်ဖြစ်တဲ့အကြောင်းဆူဒန်နိုင်ငံကဒါဖောပြည်ပခနဲ့နော့ကိုရီးယားကနျူကလ িয়ার လက်နက်တွေဖျက်သိမ်းဖို့နိုင်ငံတကာကနေတောင်းဆိုနေတဲ့ကိစ္စတွေဟာသူ့အတွက်အရေးကြီးဦးစားပေးကင်တွယ်သွားရမယ့်ကိစ္စတွေဖြစ်တဲ့အကြောင်းနောက်တစ်ခါရှေ့လေပိုင်းကိစ္စအီရန်အီရတ်နဲ့လေဘနွန်အရေးခင်းတွေကိုလည်းသူအာရုံစိုက်ပြီးတော့လှုပ်သွားမယ်လို့လည်းသူကသတင်းတောက်တွေကိုပြောဆိုပါတယ်မစ္စတာဘန်ကီမူဟာကုလသမဂ္ဂရဲ့ရှေ့ဦးမြောက်အတွင်းမှုချုပ်ဖြစ်တင်းလာနေတော့ကပဲစပြီးတော့တာဝန်ယူခဲ့ရတာပါသူရဲ့အရင်ဂါနာနိုင်ငံသားအာဖရိကကမစ္စတာကိုဖီအာနန်အဲ့ဒီရာထူးမှာ10နှစ်တိတိအမှုထမ်းသွားခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့အစည်းအတွင်းအပြောင်းအလဲတွေဖြစ်အောင်လုပ်သွားဖို့လို့မစ္စတာဘန်ကင်မွန်မှာအစီအစဉ်တွေရှိနေပါတယ်။